အမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီအနေနဲ့မြန်မာနိုင်ငံကိုအရှိတပါထဲရောက်ရှိပြီးရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပကားတွေအတွက်ဆွေးနွေးဖို့ရှိနေပါတယ်။ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးမာဖီအနေနဲ့မြန်မာခေါင်းဆောင်တွေနဲ့တွေ့ပြီးရခိုင်ပြည်နယ်ကိုသွားဖို့ရှိတဲ့ဒီခီးစဉ်မှာဘာလို့ဆွေးနွေးဖို့ရှိပြီးဒီခီးစဉ်မှာဘယ်လိုအရေးပါမှုတွေရှိနေပါသလဲ။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးမာဖီအနေနဲ့ဗိုလ်ဒူနေမှာအမေရိကန်ဆိုင်ရာမြန်မာသံမကြီးဦးအောင်လင်းနဲ့တွေ့ပြီးဒီရခိုင်ကျန်းဖက်ပြည်ပခါရဲ့အတွက်စိုးရိမ်မှုတွေကိုထုတ်ပြောပြီးမှပဲဒီခီးစဉ်ကိုစတာမှာဖြစ်ပါတယ်။သူခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟက်တာနူဝက်က
Deputy Assistant Secretary Murphy will be heading to Burma.
ဒီရက်ကထမင်းရဲ့ဝန်ကြီးမာဖီအနေနဲ့အရှိတပါမြန်မာနိုင်ငံခီးစဉ်အတွက်ဒီစနေတနင်္ဂနွေမှာစတင်ဖို့ရှိပါတယ်။ရှေ့တော့မှာတော့မြန်မာအစိုးရအရာရှိတွေနဲ့သူတွေ့ဖို့ရှိပါတယ်ရှင့်။
တကယ်တော့ဒီစီးစဉ်နဲ့မှာမြန်မာအရာရှိတွေအပြင်စကိုင်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးပြည်တွင်းနဲ့ဒီပအဖွဲ့အစည်းတွေကအပံတွေကိုလည်းနားထောင်မှုရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်။ဒါအပြင်ဒုလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဖီအနေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တီလာဆန်ရဲ့စကိုင်းအကြမ်းဖက်မှုပဋိပက္ခအတွက်စိုးရိမ်မှုတွေပါဝင်လူသားချင်းစာနာမှုအကူအညီပေးရတဲ့သတင်းတောက်တွေသွားခွင့်ရှိရေးကိုလည်းထုတ်ပြောသွားဖို့ရှိတယ်လို့ပြောခွင့်ရနူဝက်ကဆက်ပြောပါတယ်
။ Among the things that he will be pressing for will be additional humanitarian.
အဓိကထားဆွေးနွေးမယ့်အထက်မှာတော့နောက်ထပ်လူသားချင်းဆိုင်ရာအကူအညီတွေအတွက်တွာလာခွင့်ပို့ပေးဖို့ဒရင်းနောက်တွေကိုတွာခွင့်ပြုဖို့နဲ့ရိုဟင်ဂျာတွေဖြစ်နေရတဲ့အနေအထားပေါ်မှာစိုးရိမ်မှုတွေကိုထုတ်ပြောပြဖို့ပါပါတယ
်။အခုလိုအချိန်မှာနိုင်ငံတကာနဲ့ကုလသမဂ္ဂအရာရှိတွေတချို့ကစကိုင်းမှာဖြစ်နေတဲ့အစိုးရစစ်ဆင်ရေးတွေကလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေတယ်လို့ပြောဆိုလာချိန်မှာအမေရိကန်အစိုးရကတော့အခုလိုအတိအကျမပြောနိုင်သေးပဲစမ်းစစ်အကဲဖြတ်မှုတွေဆက်လုပ်နေတယ်လို့ပြောခွင့်ရနူဝက်ကဆိုပါတယ
် We are assessing the situation on the ground. There is still, I mean, despite
ဒီမှာအနေနဲ့မြေပြင်မှာတကယ်အခြေအနေတွေကိုစမ်းစစ်အကဲဖြတ်နေပါတယ်ထိုင်းနိုင်ငံတုံးလို့ဆရာပုံတွေဒီမှာအများကြီးတွေ့နေရတာဒရင်တွေဖြစ်နေတာအထူးအစိမ်ကောင်းစရာဖြစ်ရတဲ့အသေးစိတ်ဖြစ်စဉ်တွေဖတ်နေရတာရှိနေပေမဲ့အစိုးရတစ်ခုအနေနဲ့ကတော့ဒီအချက်လက်တွေမှန်မှန်ဆိုတာတိကျအတည်ပြုပေးနိုင်ဖို့လိုအပ်တဲ့သတင်းအချက်လက်တွေကပြည့်ပြည့်စုံစုံမရသေးဘူးဖြစ်နေရပါ
တကယ်တော့အမေရိကန်အစိုးရအနေနဲ့စကိုင်းတက္ကနာပေါ်စိုးရိမ်မှုတွေထုတ်ပြောနေချိန်မှာပဲအထောက်အကူပြုနိုင်ဖို့အတွက်လူသားချင်းစာနယ်မှုဆိုင်ရာကိစ္စတွေကိုကူညီပေးနေပြီးရိုဟင်ဂျာခေါ်ဘင်္ဂါလီဒုက္ခသည်တွေကိုလက်ခံပေးကြတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်ကြောင်းပြောခွင့်ရနူဝက်ကဆက်ပြောပါတယ
် We have been pretty clear in thanking
Bangladesh အစိုးရအနေနဲ့ဒီအရေးအတွက်အရမ်းများတဲ့ရိုဟင်ဂျာတွေကိုနိုင်ငံထဲဝင်ခွင့်ပေးပြီးအနည်းဆုံးတော့လုံခြုံတဲ့နေရာပေးရှောက်ရှောက်ပေးထားတာကိုကျမတို့ကကျေးဇူးအထူးတင်မိတယ်ဆိုတာရှင်းရှင်းလေးပဲပြောချင်ပါတယ်အမေရိကန်အစိုးရအနေနဲ့လည်းအမေရိကန်ဒေါ်လာ63နဲ့တခြားငွေကြေးထောက်ပံ့မှုတွေကိုပြည်ပမှာရောပြည်ပမှာပါဖြတ်ပြေးရွှေ့ပြောင်းနေရတဲ့တွေအတွက်ပို့ပေးထားပြီးဖြစ်ပါတယ
်အဲ့ဒီတော့ဒုလက်ထောက်နိုင်ငံရေးဝန်ကြီးမာဖီရဲ့ခီးစဉ်ရဲ့အရေးပါမှုနဲ့ပတ်သက်ပြီးဘလို့ရှိနိုင်ပါလဲလို့မိရမှာမြန်မာနိုင်ငံဆိုင်ရာ American Summit Hall Derek Mitchell က
I think the most important outcome is simply the fact of the trip to show
ဒီခီးစဉ်ကအဓိကရှိရှိနဲ့ဆက်သလိုက်တာကတော့ဒီဖြစ်နေတာတွေက Washington မှာရှိတဲ့မူဝါဒချမှတ်သူတွေနဲ့ American လွှတ်တော်ဘက်ကပါအဓိကစောင့်ကြည့်နေပြီးနောက်ပြီး American ဆွေအတိုင်းဝန်းနဲ့ Media လောကမှာပါဘလို့အရေးကြီးအလေးနဲ့ဖြစ်နေတယ်ဆိုတာကိုပြသလိုက်တာပါဒါကြောင့်တကယ်ဖြစ်နေတာတွေကိုမျက်မြင်သွားကြည့်နေတာပါ
ဒါပေမဲ့ Mr. Mitchell ကဒီခီးစဉ်မှာဝေဖန်ထောက်ပြတာတသက်မဟုတ်ပဲအကူအညီပေးနိုင်တာတွေကိုလည်းရင်းရင်းနှီးနှီးတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဆက်ပြောပါတယ်ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမှုဟောင်း Priscilla Club ကလည်းဒီကိစ္စတွေကိုပြင်းပြအောင်ပြောဆိုနိုင်ဖို့က Mr. Mafia အသင့်တော်ဆုံးဖြစ်တယ်လို့အခုလိုရှင်းပြပါတယ
် I think that he is probably the best
ဒီမှာတင်ပါတယ်အခုလိုအခြေအနေမှာမြန်မာနိုင်ငံကိုလွှတ်ဖို့သူကအသင့်တော်ဆုံးသူဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့သူကမြန်မာနိုင်ငံအတွေ့အကြုံနဲ့ပတ်သက်လို့အများဆုံးရှိနေသူဖြစ်နေလို့ပ
ါတကယ်တော့ဒီခီးစဉ်ထဲမှာဒုလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဖီအနေနဲ့စကိုင်းပြည်နယ်မြို့တော်စစ်တွေကိုသွားဖို့ရှိနေပြီးစကိုင်းပြည်မြောက်ပိုင်းပြည်ပကဖြစ်တဲ့နေရာအထိရောက်ဖို့ကတော့တောက်ဆူထားခြင်းမရှိဘူးလို့နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောခဲ့ပါတယ်ခင်ဗျ